Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါသောရရှိများရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေ VOA မြန်မာပိုင်းစီစဉ်ရဲ့2014ခုနှစ်ဩဂုတ်လ19ရက်နေ့အင်္ဂါနေ့ညနေပိုင်းစီစဉ်တွေကိုလိုင်းဒိုမီတာ16.25ရို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်သောရရှိများရှင်လန်းချမ်းမြေ့ကြပါစေရှင်ကျွန်မကသင်္ကီထိုက်ပါ
ဟုတ်ကဲ့ကျွန်တော်ငိမ့်ချမ်းပါအမေရိကန်ပြည်ထောင်စုအလဲပိုင်းမစ်ဇိုရီပြည်နယ်ကဖာဂူဆန်မြို့ကလေးမှာဆန္ဒပြသူတွေနဲ့ရဲတပ်ဖွဲ့တွေကြားမှာတိုက်ခိုက်မှုတွေဆက်ဖြစ်နေပါတယ်အီရန်နိုင်ငံတီဂရိတ်မြို့ကိုစစ်သွေးကြွတွေလက်ကပြန်ရယူဖို့အတွက်တိုက်ခိုက်မှုတွေကိုဒီကနေ့မှစတင်လိုက်ပါတယ်အခုလိုနိုင်ငံတကာနဲ့ဒေတာရင်းသတင်းတွေကိုနန်းလောင်နဲ့အတူကြေညာပေးမှာပ
ါကောင်းပါပြီရှင်သောရရှင်များရှင်ဒီကနေ့ဩဂုတ်လ19ရက်နေ့ကတော့ World Humanitarian Day ကမ္ဘာလူသားချင်းစာနာထောက်ထားမှုဆိုင်ရာနေ့ဖြစ်တာမို့ကမ္ဘာတလောပရိပခဖြစ်နေတဲ့ဒေသတွေကလူသားချင်းစာနာထောက်ထားမှုဆိုင်ရာအခြေအနေတွေကိုစုစည်းတင်ပြပေးမှာဖြစ်တယ်လို့ပရိပခဒေသဒီရခိုင်ပြည်နယ်အတွင်းမှာလည်းလူသားချင်းစာနာမှုဆိုင်ရာအခြေအနေတွေဘယ်လိုရှိနေပါသလဲဆိုတာတွေကိုနားဆင်ကြရဖို့ရှိပါတယ်
ဘလို့ကြောင့်လဲဆိုတော့ NSF ကဟိုဆက်မရေးဆောင်ရှောက်မှုဆိုပြီးတော့ MOU လည်လာတယ်ဒါပေမဲ့ဒီမှာကျတော့အဲ့ဒီခိစားတွေအပြင်နိုင်ငံရေးအရာတွေဝင်ရောက်ဆက်ဖက်တယ်
ဒါတော့ဒီရခိုင်ပြည်နယ်ရဲကအခြေအနေတွေကိုရခိုင်အစိုးရအရာရှိတဦးရဲ့ပြောကြားချက်ပါရှင်ပြည်စုံကိုမကြခင်မှာတင်ပြပေးပါမယ်ဒီနောက်မှာတော့မြန်မာအချင်းထောင်နေတဲ့မှာနိုင်ငံရေးအချင်းသားတွေချမ်းရှိနေသေးတယ်ဆိုတဲ့အခြေအနေတွေကိုလည်းဒီညနေ့ပိုင်းမှာပြောပြပေးဖို့ရှိပါတယ်အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုကိုငိမ့်ချမ်းနဲ့နန်းလောင်တို့ကကြီးညာပေးကြပါအောင်ရှင်
American ပြည်ထောင်စုအလဲပိုင်း Missouri ပြည်နယ်က Ferguson မြို့ကလေးမှာဆန္ဒပြသူတွေနဲ့ရဲတပ်ဖွဲ့တွေအကြားအပြန်အလှန်တိုက်ခိုက်မှုတွေထပ်ပြီးဖြစ်ခဲ့ပါတယ်။လက်နက်မဲ့ဆယ်ကျော်သက်လူမဲတအုပ်ကိုလူဖြူရဲအရာရှိတအုပ်ကပစ်တပ်ပြီးတဲ့နောက်ပိုင်းမှာအခုလိုဆန္ဒပြတိုက်ခိုက်မှုတွေဖြစ်နေတာပါ။ငိမ့်ချမ်းစွာဆန္ဒပြရင်ကအကြမ်းဖက်လာတဲ့ဆန္ဒပြသူတွေကိုအဓိကရုပ်နှိမ်နှင်းရေးတပ်ဖွဲ့ဝင်တွေကလူစုခွဲတဲ့လက်ပစ်ဗုံးတွေမျက်ရည်ယိုဗုံးတွေတုံးပြီးလူစုခွဲခဲ့ပါတယ်။ဆန္ဒပြသူတွေကမီးလောင်ဗုံးတွေနဲ့ပလင်းတွေကိုလက်နက်အပြည့်စုံတပ်ဆင်ထားတဲ့ရဲတပ်ဖွဲ့တွေကိုပစ်ခဲ့ပါတယ်။ဒီကနေ့ပိုင်းမှာရဲတပ်ဖွဲ့တွေကအပြင်းထန်တိုက်ခိုက်ခဲ့ကြရပေမဲ့ပြန်လည်ပြစ်ခတ်ခြင်းမပြုလုပ်ခဲ့ပါဘူးလို့ရဲတပ်ဖွဲ့ကပ္ပတိန် Ron Johnson ကသတင်းတောက်တွေကိုပြောပါတယ်။ဒါပေမဲ့ဆန္ဒပြသူလူအုပ်ထဲကလူနှစ်ဦးကတော့လူအုပ်ထဲကပြစ်ခတ်မှုကြောင့်ဒဏ်ရာရသွားတယ်လို့သူကပြောပါတယ်။ရဲတပ်ဖွဲ့ရဲ့လူစုခွဲဖို့အမိန့်ပေးတာကိုဆန္ဒပြသူအများစုကစန့်ကျင်ခဲ့ပြီးလူ32ဦးကိုဖမ်းဆီးခဲ့တယ်လို့ကပ္ပတိန် Johnson ကပြောပါတယ်။အခုလိုဆန္ဒပြပွဲတွေမှာလူအများစုကငြင်းချမ်းစွာစုဝေးခဲ့ကြပေမဲ့အဲ့ဒီတဲကလူအနေငယ်ကတော့ဆန္ဒပြပွဲတွေမှာအကြမ်းဖက်မှုတွေဖြစ်အောင်လှုပ်ဆောင်ခဲ့ပါတယ်လို့သူကမှတ်ချက်ပေးပါတယ်။ Ferguson မြို့ကလေးရုပ်ဆိုးအကြီးတန်းအောင်လုပ်နေတဲ့ဒီရာဇဝတ်သားအနေငယ်တွေရဲ့လောက်ရကိုတာဝန်ရှိသူတွေကခွင့်ပြုမှာမဟုတ်ဘူးလို့သူကပြောပါတယ်။အခုလိုဆန္ဒပြပွဲတွေကိုစောင့်ကြည့်နေတဲ့ပြည်내လုံခြုံရေးတပ်ဖွဲ့တွေကိုလည်းတွေ့မြင်နိုင်ပါတယ်။သူတို့ဟာအကြမ်းဖက်လာတဲ့ဆန္ဒပြမှုတွေကိုထိန်းသိမ်းဖို့နဲ့ရဲတပ်ဖွဲ့ဝင်တွေကိုအားဖြည့်ဖို့မစ်ဇိုရီပြည်내အုပ်ချုပ်ရေးမှူးဂျေးနစ်စင်ကဆင့်ခေါ်တဲ့အတွက်တနင်္လာနေ့အစောပိုင်းမှာရောက်လာတာပါ။ဆန္ဒပြမှုတွေဟာ18နှစ်သားမိုက်ကယ်ဘရောင်းအပြစ်သက်ခံခဲ့ရတဲ့နေရာနာကလမ်းနေမှာဖြစ်နေတာဖြစ်ပါတယ်။
အီရတ်နိုင်ငံမြောက်ပိုင်းကအစ္စလာမစ်နိုင်ငံဆူနီအစွန်းရောက်တပုံးတွေကိုတိုက်ထုတ်နေပြီလို့အီရတ်စစ်ဘက်အရာရှိတွေကပြောပါရယ်။အီရတ်သမ္မတဟောင်းဆက်ဒမ်ဟူစိန်ရဲ့မွေးရမြင်ဖြစ်တဲ့မြောက်ပိုင်းကတစ်ဂရစ်မြို့ကိုပြန်ရဖို့တိုက်ခိုက်မှုတွေကိုဒီကနေ့မနေ့စစောပိုင်းကစတင်လိုက်တာပါ။ဆူနီအစွန်းရောက်တပုံးတွေလက်ကနေမဟာဗျူဟာကျတဲ့ရေလောင်တမန်ဆယ်ကြီးကိုပြန်ရနိုင်ဖို့အမေရိကန်တပ်တွေကအီရတ်နဲ့ကတ်တပ်ဖွဲ့တွေကိုမနေ့ကအကူအညီပေးခဲ့ပါရယ်။အီရတ်နိုင်ငံရဲ့ဒီအကြီးဆုံးဆယ်ကြီးကိုတပုံးတွေရာဖျက်ဆီးဖောက်ချတာမျိုးလုပ်ခဲ့ရင်လူတွေထောင်ချီတည်နိုင်တဲ့အန္တရာယ်ဆိုးကျနိုင်တယ်လို့အမေရိကန်သမ္မတအိုဘားမားကပြောပါရယ်။အီရတ်နိုင်ငံအတွင်းတိုးတက်မှုတွေဖြစ်လာစေဖို့အမေရိကန်ကအီရတ်နဲ့ကတ်တပ်ဖွဲ့တွေကိုစစ်လက်နဲ့အကူအညီတွေပေးခဲ့တယ်လို့လည်းသူကပြောပါရယ်။အီရတ်စစ်ဘေးဒုက္ခသည်တွေအတွက်လူ9သိန်းကိုနေရာပေးနိုင်မဲ့အစီအစဉ်ကိုဆောင်ရွက်နေပြီလို့ကုလသမဂ္ဂဒုက္ခရေးများဆိုင်ရာအေဂျင်စီကဂျနီဗာမှာပြောဆိုထားပါတယ
်ဒီကနေ့အင်္ဂါနေ့ညတကောင်မှာအပြစ်ရရေးတတ်မှတ်ချိန်ကုန်ဆုံးတော့မှာမို့အစ္စရေးနဲ့ဟာမတ်စ်တာဝန်ရှိသူတွေသာသဘောတူညီချက်မရဘူးဆိုရင်တိုက်ခိုက်မှုတွေထပ်ဖြစ်လာနိုင်တယ်လို့ပါလက်စတိုင်းတွေကသတိပေးနေပါတယ်မနေ့ကတနင်္လာနေ့ကအပြစ်ရရေးဟာ၁၀ရက်အတွင်း၃ချိန်မြောက်ဖြစ်ပြီး24နိုင်သက်တမ်းတိုးပြီးတဲ့နောက်မှာအီဂျစ်နိုင်ငံကိုင်ရိုမြို့မှာနှစ်ဖက်စလုံးကအပြစ်ရရေးကိုတွယ်ဝိုက်ပြီးပြင်းပြင်းထန်ထန်ဆွေးနွေးနေကြတာပါဒီဆွေးနွေးမှုသာမအောင်မြင်ဘူးဆိုရင်ဂါဇာခံမြောင်ဒေသမှာအကြမ်းဖက်မှုတွေတန်တရာလဲနေမယ်လို့ပါလက်စတိုင်းညှိနှိုင်းရေးအဖွဲ့ခေါင်းဆောင်အဇမ်အယ်အာမတ်ကပြောပါတယ်တနင်္လာနေ့ကအပြစ်ရရေးကိုတတ်တမ်း ကုန်ကင်မိနစ်ပိုင်းအလိုလောက်မှာတတ်တန်းတိုးပြီးဆွေးနွေးဖို့သဘောတူခဲ့ပါတယ်။တလားလောက်ကြာနေပြီဖြစ်တဲ့အစ္စရေးနဲ့ဟားမတ်အကြားတိုက်ခိုက်မှုတွေကိုရပ်တန့်သွားဖို့သဘောတူညီချက်ရရှိဖို့ကတော့မနှီးစပ်သေးပါဘူးခင်ဗျာ
။ယူကရိန်းနိုင်ငံမှာရုရှားလိုလားသူခွက်ထွက်ရေးတပုံတွေကတိုက်ခတ်ခဲ့တဲ့ရင်နှန်းကအရသာ15ရောက်ရဲ့အလောင်းကိုရယူနိုင်ခဲ့တယ်လို့ယူကရိန်းစစ်ဘက်ကပြောပါရယ်။စစ်ဘက်ဖြစ်ပေါ်နေတဲ့နိုင်ငံအရှိပိုင်းမှာအလောင်းတွေကိုပြန်ရဖို့လှုပ်ဆောင်နေရတွေကိုခဏရပ်ဆိုင်ထားရတယ်လို့စစ်ဘက်ပြောခွင့်ရအန်ဒရီလီဆန်ကော့ဖ်ကပြောပါရယ်။လူဟန်စ်ကနေထွက်ပြေးလာတဲ့ရင်နှန်းကိုရုရှားလုံခြုံရေးတွေအမြောက်တွေနဲ့ပစ်ခတ်ခဲ့တာဖြစ်ပြီးကလေးတွေအပါအဝင်လူသားစင်လောက်တေဆုံးခဲ့တယ်လို့ယူကရိန်းအစိုးရကပြောပါရယ်။ခတ်တော်ရဲ့တပုံကောင်းဆောင်ကအရသားတွေကိုတိုက်ခိုက်ခဲ့တာမဟုတ်ဘူးလို့ညင်ဆန်ခဲ့ပြီးတေဆုံးမှုတွေအတွက်ယူကရိန်းတပ်ဖွဲ့တွေကိုအပြစ်တင်လိုက်ပါတယ်။အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရမရီဟက်ကဒီလိုတိုက်ခိုက်မှုကိုအပြစ်တင်လိုက်ပြီးတိုက်ခိုက်မှုတွေနဲ့ဝေးရာထွက်ပြေးလာတဲ့အပြစ်မဲ့အရသားတွေဟာဒီတိုက်ခိုက်မှုတွေခံနေရတယ်လို့ပြောပါတယ်။အမေရိကန်အနေနဲ့ဘယ်သူမှတာဝန်ရှိတယ်လဲဆိုတော့အတိမပြုတ်နိုင်ပါဘူးလို့လည်းပြောပါတယ်။ဒီတစ်ပတ်အတွင်းလူဟန်စ်ကမှခွဲထွက်တပုံတွေနဲ့ယူကရိန်းတပ်ဖွဲ့ဝင်တွေအကြားအပြင်းထန်တိုက်ခိုက်မှုတွေဖြစ်နေတာပါ။
ဗီယိုအမေရိကန်တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 kHz 1068 ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA American အတန်းကနေသတင်းတွေကိုဆက်လက်ကြီးညာပေးနေပါတယ် American အခြေစိုက် Foundation တခုနဲ့ American အစိုးရ Agency တခုတို့ပူးတွဲပြီးအာရှနဲ့အာဖရိကဒေသမှာတဘာဝဘေးအန္တရာယ်တွေနဲ့ဆင်းရဲမွဲတေစေတဲ့အခြားအခြေအနေတွေကိုခံနိုင်ရရှိအောင်တိစောက်ဖို့အတွက်ရည်ရွယ်ပြီးကနဦးရန်ပုံငွေ American Dollar 100 Billion ဘီလီယံတရာပါဝင်တဲ့အစီအစဉ်တစ်ခုကိုကြေညာလိုက်ပါတယ်တိုက်ဖုန်းမုန်တိုင်းနေနဲ့ငလင်းတွေကိုကျွန်တော်တို့တားဆီးလို့မရဘူးဆိုတာသိပါတယ်ဒါပေမဲ့လည်းသူတို့အတွက်ပြင်ဆင်ပေးပြီးလူတွေကိုပို့ပြီးတော့မြန်မြန်ထူထောင်နိုင်ဖို့နဲ့အဲ့ဒီနောက်ပိုင်းမှာပို့ပြီးတော့မြန်မြန်ခိုင်မာအားကောင်းလာစေဖို့ပြင်ဆင်ပေးဖို့အတွက်တေချာပေါက်ကျွန်တော်တို့မှာပို့ပြီးကောင်းမွန်အောင်လုပ်နိုင်ပါတယ်လို့ American ပြည်ထောင်စုနိုင်ငံတကာဖွံ့ဖြိုးတိုးတက်ရေး Agency USA ရဲ့ညွှန်ကြားရေးမှူးတဦးဖြစ်တဲ့ Michael Yates ကပြောခဲ့ပါတယ် USA က Rockefeller Foundation နဲ့အတူ Global Resilient Partnership ဆိုတဲ့အစီအစဉ်တစ်ရပ်ကိုကြီးညာခဲ့တာပါခန္ဓာရည်ရှိစေရေးစီမံကိန်းတွေထဲမှာမုံတိုင်းတန်ခန္ဓာနဲ့အင်အားအစီအစဉ်ကောက်ပဲသီးနှံအာမခံအစီအစဉ်နဲ့ရာသီဥတုဆိုင်ရာသတင်းအချက်အလက်တွေကိုပို့ပြီးတော့လွယ်လွယ်ကူကူရရှိနိုင်မဲ့အစီအစဉ်တွေပါဝင်ပါတယ်။စာနယ်ရိုက်ခါဖူလုံရေးနဲ့ရာသီဥတုပြောင်းလဲမှုရဲ့ရိုက်ခတ်ချက်တွေဟာတဘာဝဘေးအန္တရာယ်ကိုခန္ဓာရည်ရှိစေဖို့တိဆောက်တဲ့နေရာမှာချင်းကပ်မှုအသစ်တွေနဲ့လှုပ်ဆောင်ဖို့လိုအပ်တဲ့အခြေအနေတွေကတချို့ဖြစ်တယ်လို့ Rockefeller Foundation နဲ့ USA တို့ကသတိပေးထားပါတယ်။
မဲခေါင်မြစ်တလျှောက်နိုင်ငံလေးနိုင်ငံပူးပေါင်း25ချိန်မြောက်ကင်းလက်အစီအစဉ်ကိုတရုတ်နိုင်ငံအနောက်ပိုင်းတရုတ်နိုင်ငံအနောက်တောင်ပိုင်းယူနန်ပြည်နယ်ကွမ်းလေးစိတ်ကမ်းမြို့ကနေဒီကနေ့မှစတင်လိုက်ပါတယ်တရုတ်လာအိုမြန်မာနဲ့ထိုင်းနိုင်ငံတို့ကလုံခြုံရေးတပ်ဖွဲ့တွေလိုက်ပါသွားတဲ့ကင်းလက်ရရင်တွေဟာမြစ်တလျှောက်ကင်းလက်မဲ့အခုနောက်ဆုံးအစီအစဉ်အရဒေသစံတော်ချိန်မနေ့9နာရီခွဲမှာစတင်ထွက်ခွာသွားကြပါတယ်။မဲခေါင်မြစ်ဟာတရုတ်နိုင်ငံအနောက်တောင်ပိုင်းကိုလာအိုမြန်မာထိုင်းနိုင်ငံတို့နဲ့ချိတ်ဆက်ပေးထားတဲ့အဓိကကုန်သွယ်ရေးလမ်းကြောင်းတစ်ခုဖြစ်ပါတယ်။ကမ္ဘာပေါ်မှာမွေးရေးဆေးဝါးထုတ်လုပ်တဲ့အဓိကဒေသတွေထဲကတစ်ခုဖြစ်တယ်လို့အရှေ့တောင်ဒေသမှာအဓိကကုန်သွယ်ရေးလမ်းကြောင်းတစ်ခုလည်းဖြစ်တဲ့ရွှေသရီကန်ဒေတာစီကိုလည်းတရုတ်ကင်းလက်ရရင်လေးစင်လွတ်ခဲ့ပါတယ်။လာအိုစ်နိုင်ငံကလည်းသူ့ရဲ့စစ်ကမ်းကနေကင်းလက်ရရင်ဒဇင်လွတ်ခဲ့ပါတယ်။ကင်းလက်အစီအစဉ်အတွင်းလေးလာတာစစ်ဆေးတာနဲ့လေ့ကျင့်တာတွေကိုနိုင်ငံလေးနိုင်ငံပူးတွဲလှုပ်ဆောင်ကြမှာပါ။မြစ်တလျှောက်လုံခြုံရေးအခြေအနေကြွမ်းကျင်မှုအရေးအသွင်းနဲ့ရရင်တွေရဲ့ချို့ယွင်းချက်တွေကိုဘယ်လိုဖြေရှင်းမယ်ဆိုတဲ့အပေါ်သတင်းအချက်အလက်တွေကိုအပြန်အလှန်ဖလှယ်ကြမှာလည်းဖြစ်ပါတယ်။မဲခေါင်မြစ်ကြောင်တလျှောက်မှာလုံခြုံရေးကောင်းမွန်စေဖို့နဲ့အရေးပေါ်အခြေအနေတွေကိုကင်တွယ်နိုင်တဲ့နေရာမှာနိုင်ငံတွေရဲ့ဆွမ်းဆောင်ရည်တွေတိုးတက်လာစေဖို့ရည်ရွယ်ပြီးအခုလိုပူးရဲကင်းလဲ့တဲ့အစီအစဉ်ကိုလှုပ်ဆောင်ကြတာဖြစ်ပါတယ်
။ဂျပန်စစ်ဖက်ကနိုင်ငံပိုင်နက်ကိုကာကွယ်တဲ့နေရာမှာအသုံးပြုမဲ့နီးပြူဟာတွေနဲ့စစ်လက်နက်ပစ္စည်းတွေကိုအများပြည်သူသိအောင်ပြတဲ့အနေနဲ့တင်ကားတွေတိုက်ခတ်ရေးရဟတ်ယာဉ်တွေကနေလက်နက်ကြီးကြီးတွေဒုံးကြီးတွေနဲ့ဖူဂျီတောင်ချေကိုပစ်ခတ်ပြီးတော့ဒီနေ့စစ်ရေးလေ့ကျင့်မှုစတင်ခဲ့ပါတယ်။ဒီစစ်ရေးလေ့ကျင့်မှုမှာအပါချီတိုက်ခတ်ရေးရဟတ်ယာဉ်လိုစစ်လေယာဉ်အစီး60လောက်တိုက်ပွဲဝင်တင့်ကားအစီး80နဲ့တခြားတိုက်ခိုက်ရေးယာဉ်တွေပါဝင်ပါတယ်။ဒုတိယကမ္ဘာစစ်မှာစစ်ရှုံးပြီးကတည်းကဆယ်စုနှစ်ပေါင်းများစွာကြာအောင်လှုပ်ရှားမှုမရှိခဲ့တဲ့ဂျပန်စစ်ဖက်ဟာမကြာသေးခင်ကာလတွေအတွင်းတရုတ်ရဲ့စစ်အင်အားစိုးရိမ်မှုပေါ်တ တရုတ်စစ်အင်အားအပေါ်စိုးရိမ်မှုကြောင့်စစ်တပ်အနေအထားကိုမြင့်တင်လာခဲ့တာပါ။အာရှဒေသမှာတရုတ်ရဲ့ကြီးထွားလာနေတဲ့အင်အားကိုတံပြန်ဖို့အတွက်လက်ရှိဝန်ကြီးချုပ်ရှင်ဇိုအာဘေလက်ထက်မှာစစ်ဖက်ကိုပို့ပြီးအခိုင်အမာတည်ဆောက်နေတာဖြစ်ပါတယ်။ဒီတော့တွင်တောင်ကိုရီးယားနိုင်ငံမှာလည်းအမေရိကန်ပြည်ထောင်စုနဲ့ဖူးတွဲပြီး UCHI လွတ်လပ်မှုကာကွယ်စောင့်ရှောက်သူ UFG လို့အမည်ပေးထားတဲ့နိုင်ငံတော်ဝန်လေးချင်းမှုရဲ့တစိမ့်တပိုင်းအဖြစ်အကြမ်းဖက်မှုဆန့်ကျင်တိုက်ဖျက်ရေးလေးချင်းမှုတစ်ခုကိုလည်းဆိုးမျိုးတော်မှာဒီနေ့ပြုလုပ်ခဲ့ကြပါတယ်။ဆိုးမျိုးတော်အမေရိကန်တန်ယုံနာကဂွမ်ဟာမွန်မြေအောက်ဘူရာယထာယုံကိုတိုက်ခိုက်ခံရတဲ့ပုံမျိုးလေးချင်းမှုမှာစစ်တပ်ရဲတပ်ဖွဲ့နဲ့အရဲသားတွေပါဝင်လေးချင်းခဲ့ကြပါတယ်
။အင်ဒိုနီးရှားနိုင်ငံကအစစ်မြင့်အရာရှိတွေရဲ့တယ်လီဖုန်းတွေကိုအော်စတြေးလျနိုင်ငံကခိုးနှာထောင်တဲ့ဆွဆွဲမှုတွေကြောင့်မကြေမလည်ဖြစ်နေခဲ့တဲ့နိုင်ငံဆက်ဆံရေးကိုပြန်ပြီးတိုးတက်အောင်ကြိုးစားသွားမယ်လို့အော်စတြေးလျကပြောလိုက်ပါတယ်။ဩစတြေးလျနိုင်ငံခြားရေးဝန်ကြီးဂျူလီဘီရှော့ပ်ကနိုင်ငံရေးကာကွယ်ရေးစစ်ရေးနဲ့နယ်စပ်လုံခြုံရေးတွေကိုအင်ဒိုနီးရှားနဲ့တဘောတူလက်မှတ်ရေးထိုးထားခဲ့တဲ့အတိုင်းပြန်ပြီးလှုပ်ဆောင်သွားမယ်လို့မနေ့ကပြောဆိုလိုက်ပါတယ်။အရင်နှစ်ကအင်ဒိုနီးရှားသမ္မတဆူဆီလိုယူဒိုယိုနိုသမ္မတကတော်နဲ့အစစ်မြင့်အရာရှိတွေရဲ့တယ်လီဖုန်းတွေကိုဩစတြေးလျကခိုးနှာထောင်တဲ့ကင်ဘရာသတင်းထွက်ပေါ်လာပြီးနောက်ပိုင်းနိုင်ငံဆက်ဆံရေးတင်းမာနေခဲ့တာပါ။အဲ့ဒီနောက်ပိုင်းနိုင်ငံဆက်ဆံရေးတွေတိုးတက်မှုအနေငယ်ပဲရှိခဲ့တာပါ။အင်ဒိုနီးရှားဘက်ကတော့ဩစတြေးလျနိုင်ငံအနေနဲ့ဒီအပြုမူမျိုးနောက်ထပ်မလုပ်ဖို့လိုလားနေပါတယ်။နိုင်ငံအကြလိုက်နာရမယ့်စီမင်းစီစီကန်းတွေကိုလက်မှတ်ရေးထိုးဖို့ဩစတြေးလျဝန်ကြီးချုပ်ထိုနီအက်ဘော့ကအင်ဒိုနီးရှားနိုင်ငံကိုမကြခင်ခီးထွက်ဖို့ရှိနေပါတယ်။ဩစတြေးလျနိုင်ငံကိုလေတွေနဲ့ရောက်လာတဲ့အင်ဒိုနီးရှားဒုက္ခသည်တွေကိုပြန်လုံလိုက်တာကြောင့်နိုင်ငံအကြဆက်ဆံရေးဟာအရင်ကတည်းကတင်းမာနေခဲ့တာပါ။အ
ိန္ဒိယနိုင်ငံနယူးဒေလီမြို့တော်မှာပါကစ္စတန်တန်အမတ်ကြီးကကက်ရှမီးယားဒေသကခွဲထွက်ရေးသမားတွေကိုတွေ့ဆုံခဲ့တဲ့အတွက်အိန္ဒိယနိုင်ငံဟာကာလာရှေချာစောင့်ဆိုင်ခဲ့ရတဲ့ပါကစ္စတန်နဲ့ဆွေးနွေးဖို့ကိုဖျက်သိမ်းလိုက်ပါတယ်။အခုလိုပါကစ္စတန်မဟာမင်းကြီးကခွဲထွက်ရေးသမားတွေကိုဖိတ်ခေါ်တွေ့ဆုံတာဟာနျူကလ িয়ার လက်နက်ပိုင်အိမ်နီးချင်းနိုင်ငံနှစ်ခုအကြားဆက်ဆံရေးတိုးတက်ဖို့အတွက်ဆွေးနွေးပွဲမှာရိုးသားမှုရှိရလားဆိုတာမေးခွန်းထုတ်เสียဖြစ်နေပါတယ်လို့အိန္ဒိယနိုင်ငံသားရေးဝန်ကြီးဌာနကသတင်းထုတ်ပြန်ပါတယ်။ပါကစ္စတန်ကအခုလိုအိန္ဒိယရဲ့ဆွေးနွေးပွဲဖျက်သိမ်းလိုက်တဲ့ဆုံးဖြတ်ချက်ကိုနောက်ပြန်ဆုတ်တယ်လို့ဖော်ပြလိုက်ပြီးအခုလိုကက်ရှမီးယားဒေသကခေါင်းဆောင်တွေကိုတွေ့ဆုံတာဟာလုံယိုးလုံစင်ဖြစ်တဲ့ကက်ရှမီးယားကိစ္စကိုပြည်ပြည်ဝဝဆွေးနွေးနိုင်မှုအတွက်အခုလိုတွေ့ဆုံရတာဖြစ်တယ်လို့ပြောပါတယ်။အိန္ဒိယနဲ့ပါကစ္စတန်ကြားတရားဝင်ဆွေးနွေးပွဲတွေပြန်ဆဖို့အတွက်နိုင်ငံသားရေးအတွင်းဝင်တွေဟာလာမယ့်အပတ်မှာပါကစ္စတန်အစ္စလာမ်ဘာဘတ်မြို့တော်မှာတွေ့ဆုံဖို့စီစဉ်ထားခဲ့တာပါ။
အင်္ဂါနေ့ညနေခင်းအတွက်ထိတ်တန့်ရောက်သတင်းတွေကိုကိုငင်းချမ်းနဲ့နန်းလောင်တို့ကြီးညာပေးခဲ့တာပါရှင်။ခုကတော့သတင်းဆောင်မတွေကိုထုတ်လွှင့်ပေးပါရမယ်။တိုက်ပွဲတွေနဲ့လူသားချင်းစာနာတဲ့ပဋိပက္ခတွေဖြစ်ပေါ်နေတဲ့ဒေသတွေမှာကျန်းမာရေးဝန်ထမ်းတွေကိုပြစ်မှတ်ထားတိုက်ခိုက်နေမှုတွေကြီးထွားလာတဲ့အပေါ် WHO ကမ္ဘာကျန်းမာရေးအဖွဲ့ကြီးကသတိပေးလိုက်ပါတယ်။ဩဂုတ်လ19ရက်နေ့မှာကြာရောက်တဲ့ကမ္ဘာလူသားချင်းစာနာထောက်ထားမှုဆိုင်ရာနေ့မှာကုလသမဂ္ဂအဖွဲ့ကြီးကအခုလိုသတိပေးချက်ထုတ်ပြန်လိုက်တာလည်းဖြစ်ပါတယ်။ဒီအကြောင်းကိုတော့ဂျိုဒီကပူရသတင်းပေးပို့ထားတာကိုကိုဇော်ဝင်းလိုင်ကပြောပြပေးပါမယ်ရှင်
။ဟုတ်ကဲ့ပါ။ကမ္ဘာတလွားကြီးမားတဲ့အရေးပေါ်အခြေအနေဖြစ်ပေါ်မှုတွေဟာကြီးထွားလာနေတဲ့အပြင်ခက်ခဲရှုပ်ထွေးပြီးအကျဉ်းရင်လဲပုံမှုများပြလာနေတယ်လို့ WHO ကမ္ဘာကျန်းမာရေးအဖွဲ့ကြီးကပြောကြားလိုက်ပါတယ်။အဲ့ဒီလိုဖြစ်ပေါ်လာနေခြင်းကလူအများအပြားရဲ့အခြေခံကျန်းမာရေးလိုအပ်ချက်တွေကိုညှင့်ပယ်ရရောက်စေတယ်လို့ဆိုပါတယ်။ဒေါက်တာရစ်ချတ်ဘရန်နန်ဟာ WHO ရဲ့အရေးပေါ်အခြေအနေစီမံကိုယ်ကဲရေးနဲ့လူသားချင်းစာနာမှုဆိုင်ရာအရေးပေါ်ကယ်ဆယ်ရေးဌာနကညွှန်ကြားရေးမှူးဖြစ်ပါတယ်
။ Over the last 18 months is probably the busiest period in the history of humanitarian work and that's due to a number of high profile
လုံခဲ့တဲ့လပေါင်း၈၀လောက်အတွင်းလူသားချင်းစာနာမှုဆိုင်ရာအကူအညီပေးရေးလုပ်ငန်းတွေအတွက်အလုပ်အများဆုံးအချိန်ဖြစ်ခဲ့ပါတယ်။အဲ့ဒါဘာကြောင့်လဲဆိုတော့ဆီးရီးယားတောင်ဆူဒန်ဘိုအာဖရိကနိုင်ငံအီရတ်နဲ့အခုအီဘိုလာဗိုင်းရပ်စ်ရောဂါပိုးဖြစ်ပွားနေတဲ့အနောက်အာဖရိကနိုင်ငံတွေစတဲ့လူသိများပြီးတိုက်ရဲအကျိုးသက်မှုဖြစ်ပေါ်နိုင်တဲ့ပဋိပက္ခတွေကြောင့်ဖြစ်ပါတယ်။တခြားဖြစ်ပေါ်နေတဲ့လူသားချင်းစာနာမှုကိစ္စတွေကိုထားလိုက်ပါဦး။ဆိုမာလီယာ၊ယေမန်နဲ့အရှေ့ကွန်ဂိုနိုင်ငံတွေမှာဖြစ်နေတဲ့ပြဿနာတွေနဲ့တင်းသီးတာထင်ရှားနေပါတယ်
။မကြသေးခင်ကဂါဇာကမ်းမြောင်မှာဖြစ်ခဲ့တဲ့ပဋိပက္ခတွေဟာနောက်ထပ်တာရကတစ်ခုဖြစ်ပါတယ်။ကျမရေးလုပ်သားတွေစေကနေလူနာတွေနဲ့အရေးပေါ်လူနာတင်ကားတွေကိုပဋိပက္ခတွေမှာတမင်ပြစ်မှတ်ထားတိုက်ခိုက်နေတာကိုတွေ့လာရပါတယ်။ဒါဟာလူတွေအ धिक လိုအပ်နေတဲ့အချိန်မှာကျမရေးဆောင်ရွက်မှုရရှိဖို့ညှင်းပယ်ခံရတာဖြစ်တယ်လို့ဒေါက်တာဘရန်နန်ကပြောပါတယ်။ပါကစ္စတန်နဲ့နိုင်ဂျီးရီးယားနိုင်ငံတွေမှာလည်းပိုလီယိုကာကွယ်ဆေးလိုက်ထိုးပေးနေတဲ့သူတွေပြစ်မှတ်ထားတိုက်ခိုက်ခံခဲ့ရပါတယ်။အဲဒီလူတွေအများစုဟာအမျိုးသမီးတွေဖြစ်ပါတယ်။ဒါဟာနိုင်ငံတကာဥပဒေကိုချိုးဖောက်ခြင်းဖြစ်တယ်လို့ဒေါက်တာဘရန်နန်ကပြောပါတယ်။
It's the abandonment of this widely held principle that's been around for hundreds if not thousands of years of the sanctity of healthcare.
Da ha ne paung thong ji ma hout taung ya nan chi lek khan yong chi tha de jam ma ye pyu su saung chauk chin ye mon myat tan sin mu ko swon pe lai de lo phit ne ba de.
20 ta ya su atwin phit paw ni de pratipakha de ye adika ta kaung ni ha aya ta de phit de lo tu ga pyo ba de.
We're seeing this terribly right now in northern Iraq, of course. But we've seen it in South Sudan, in Central African Republic. In Central African Republic, you've seen whole
religious... I think it's an Iraq nangan ma chenro suzu yuwa yuwa ku mien twit ni ya ba de. Da ba me tang Sudan ne bo Africa nangan do ma le chenro da ri ko twit ni ya da ba be. Bo Africa nangan ma so yin ba da tukhu long lu myo su tukhu long su ro ni thain ya ayak ka ne maung thuk khan na ko twit ya ba de. Ba da yin ne lu myo ye a myet pyat tai kai mu ri phit ba de. Da ri a long ha nangan ye jang phit da ba.ကမ္ဘာကောင်းအကြောင်းမလားဆိုပါပဲနိုင်ငံရေးခေါင်းဆောင်တွေလူမှုအသိုင်းအဝိုင်းကခေါင်းဆောင်တွေဟာအခြေခံကြတဲ့နိုင်ငံရေးပြဿနာကိုမဖြေရှင်းရတဲ့အတွက်လူသားချင်းစာနာတဲ့အကူအညီပေးအဖွဲ့တွေကပလတ်စတာကတ်တဲ့အလုပ်ကိုလုပ်နေကြရတာဖြစ်ပါတယ်
။ဒါကြောင့်လဲတန်ပေါင်းများစွာသောပြည်သူတွေဟာဆင်းရဲဒုက္ခတွေနဲ့ရင်ဆိုင်နေကြရတယ်လို့ဒေါက်တာဘရန်နန်ကပြောဆိုလိုက်ပြီးစစ်တိုက်နေကြတဲ့ခေါင်းဆောင်တွေကိုသူကအခုလိုသတိပေးပြောကြားလိုက်ပါတယ်။
For the leaders of those groups, I'd ask them to move beyond their own greed, their own lust for power, their own pride.
အဲ့ဒီအစုရကောင်းဆောင်တွေအနေနဲ့သူတို့ရဲ့လောဘတွေအနာတက်မဲ့မှုတွေဂုံပြန်ဆိုင်မှုတွေကိုကျော်လွန်ပြီးသူတို့လူမျိုးတွေညဉ့်ဉန်းစွာနေထိုင်ခွင့်ရအောင်အသေးချာထိုင်ပြီးတွေ့ဆုံဆွေးနွေးကြပါလို့ကျွန်တော်တောင်းဆိုချင်ပါတယ်
။ကျမရဲ့ဝန်သားအနေအပေါ်တိုက်ခတ်မှုတွေကိုကောင်းမွန်စွာမှတ်တမ်းပြုစုတာဟန်တာတာနဲ့တုံ့ပြန်တာတွေထိရောက်စွာလှုပ်ဆောင်နိုင်ဖို့လောက်ဖို့ကံမဲ့တင်နဲ့လက်တွဲဆောင်ရွက်နေတယ်လို့ WHO ကပြောပါတယ်။မကြမှာတဲ့သူတွေနဲ့ကိုကိုကိုခုခံကာကွယ်နိုင်စမ်းမရှိသူတွေကိုကြီးစုစောင့်ရှောက်ပေးတာဟာနိုင်ငံတကာအတိုင်းအဝန်အတွက်အရေးကြီးဆုံးတာဝန်တရားဖြစ်တယ်လို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကပြောပါတယ်ခင်ဗျာ
။ကိုစောင်းဝင်းလိုက်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။တစ်ဆက်ထဲမှာပဲဒီပဋိပက္ခဖြစ်နေတဲ့ရခိုင်ပြည်နယ်အတွင်းကလူသားချင်းစာနာမှုဆိုင်ရာအကူအညီတွေနဲ့ပတ်သက်ပြီးတော့လည်းတင်ပြပေးမှာပါ။ရခိုင်ပြည်နယ်အတွင်းမှာလူသားချင်းစာနာမှုဆိုင်ရာအကူအညီပေးနေတဲ့နိုင်ငံတကာအစိုးရမဟုတ်တဲ့အဖွဲ့အစည်းတွေဝင်ရောက်ကူညီရေးကိုပြည်နယ်အစိုးရကခွင့်ပြုခဲ့ပေမဲ့ဒေသခံပြည်သူတချို့ကကန့်ကွက်နေတာကြောင့်လုပ်ငန်းလည်ပတ်မှုပြန်မစတင်နိုင်တဲ့အခြေအနေရှိနေပြီးဒုက္ခသည်စခန်းတချို့မှာတော့ကျန်းမာရေးဆိုင်ရာအခက်အခဲတွေနဲ့ရင်ဆိုင်နေကြရပါတယ်။ဒီကနေ့ကျရောက်တဲ့နိုင်ငံတကာလူသားချင်းစာနာမှုအထိမ်းအမှန်တွေမှာရခိုင်ပြည်နယ်တွင်ဖြစ်ပျက်နေတဲ့အခြေအနေတွေကို VOE မြန်မာပိုင်းရဲ့သတင်းတောက်ကိုမိုးစောကတင်ပြထားပါတယ်ရှင်
။ဟုတ်ကဲ့2012ခုနှစ်ကစတင်လို့မြန်မာနိုင်ငံမှာအကြမ်းဖက်တိုက်ခိုက်တာနဲ့လက်နက်ကင်ပဋိပက္ခတွေကြောင့်ရခိုင်ပြည်နယ်နဲ့ကချင်ပြည်နယ်မှာအိုးအိမ်စွန့်ခွာနေရသူ 24,000 ကျော်ရှိပြီး 8,000 ကျော်ဟာလူသားချင်းစာနာမှုဆိုင်ရာအထောက်အပံ့တွေလိုအပ်နေကြောင်းဒီကနေ့ကြောက်တဲ့နိုင်ငံတကာလူသားချင်းစာနာမှုအထိမ်းအမှတ်နေ့မှာကုလသမဂ္ဂကသတင်းထုတ်ပြန်ထားပါတယ်။ရခိုင်ပြည်နယ်အတွင်းမှာဒီနှစ်ဇန်နဝါရီလနဲ့မတ်လအတွင်းမှာဖြစ်ပွားခဲ့တဲ့ဒူချီရာတန်းနဲ့စစ်တွေပြိပခတွေကြောင့်နိုင်ငံတကာထောက်ပံ့ရေးအဖွဲ့တွေဟာလုံခြုံရေးအခြေအနေအရရခိုင်ပြည်နယ်ကထွက်ခွာခဲ့ရပါတယ်။ပြီးခဲ့တဲ့ဇူလိုင်လမှာနိုင်ငံတကာကူညီထောက်ပံ့ရေးအဖွဲ့တွေကိုရခိုင်ပြည်နယ်အတွင်းလုပ်ငန်းပြန်လည်ဆောင်ရွက်ခွင့်ပေးခဲ့ပေမဲ့အဖွဲ့အစည်းတချို့ကတော့လုပ်ငန်းဆောင်ရွက်နိုင်တာမရှိသေးပါဘူးဒီလိုမဆောင်ရွက်နိုင်တာဟာဒေသခံပြည်သူတချို့ကကန့်ကွက်နေတာကြောင့်ဖြစ်တယ်လို့ရခိုင်ပြည်နယ်အစိုးရရဲ့သတင်းနဲ့မှတ်တမ်းစုဆောင်ရေးဆက်ကော်မတီဥက္ကဋ္ဌဦးလာသိန်းကပြောပါတယ်
ကျွန်တော်တို့လက်ရှိအနေအထားမှာတော့ကျွန်တော်တို့ရခိုင်ပြည်နယ်အစိုးရအဖွဲ့က MSS ကိုလုပ်ငန်းစုဆောင်ရေးတော့အလုပ်ပါပေါ့နော်အဲကမ်းလှမ်းတဲ့အခါမှာအနိခတ်စုကတော့ကျွန်တော်စစ်တယ်ပေါ့ဗျာအဲ့မှာရှိတဲ့မျိုးစုစုကလည်းပြည်သူလူထုတွေရောကကျွန်တော်တို့သူ့ရောက်ခေါ်တော့ကပြန်ပြီးတော့အကြမ်းနဲ့ပတ်သက်ပြီးတော့တောင်းခဲ့တယ်ပေါ့နော်အဲသူတို့ကတော့ဒီ MSS ကိုသူတို့လက်မခံဘူးပေါ့နော်နောက်မှပြည်သားလက်မခံဘူးဒေတာပြည်သူလူထုတွေရဲ့သဘောထားကလက်မခံဘူးပဲရှိတယ်ပေါ့နော်အဲကောင်းတော့တာကိုဝန်ကြီးချုပ်ဆောင်ပြီးတော့ပြည်လေအောင်ဆီဆင်းထုတ်ပြနေတာလေးတွေရှိပါတယ်
စစ်တွေရမိရဖအဖွဲ့မှာပါဝင်တဲ့ဦးတန်းထွန်းကတော့ဘာကြောင့်ဒီလိုကန့်ကွက်ရတယ်လဲဆိုတာကိုအခုလိုပြောပါတယ
်။ဘယ်လိုကြောင့်လဲဆိုတော့ MSF ကဟိုကျမ်းမာရေးဆောင်ရှင်မှုရှိပြီးတော့ MOU လင်းလာတယ်။ဒါပေမဲ့ဒီမှာကျတော့အဲ့ဒီခိစားတွေအပြင်နိုင်ငံရေးဓာတ်တွေဝင်ရောက်ဆက်ပတ်တယ်။သူတို့ချင်းအဲ့ဒီဘင်္ဂလီကိုရင်ဂျာဖြစ်ရေးကိုသူတို့လည်းဦးဆောင်ပြီးလုပ်တာလေ။အဲ့ဒီဆောင်ရွက်တွေခဏဒီမှာအများကြီးရှိတော့အဲ့ဒါတွေကြောင့်သူတို့ဖွဲ့ကိုခင်ဗျားလက်မခံဘူးလေ။မဒီဇာဟိုလည်းမကဘူးမဒီဇာဟိုသံဃာစီဒီဆက်ဆန္ဒကြလို့ပါတောင်းထားတယ်ဆန္ဒနာလည်းဝယ်မဒီဇာသံဃာမျိုးတင်ပြီးရမယ်ဆရာလုပ်တဲ့ကိစ္စနဲ့ပတ်သက်ပြီးတော့ကျွန်တော်အဲ့ဒီကိစ္စလက်ခံတာလी
မ မัลတီဆာအင်တာနေရှင်နယ်အဖွဲ့ကတော့လူသားချင်းစာနာကူညီတဲ့အဖွဲ့အစည်းမူအရဘာသာရေးဒါမှမဟုတ်နိုင်ငံရေးအထိမ့်မှတ်တွေကိုအသုံးပြုခွင့်မရှိတာကြောင့်ဖြုတ်ချရတာဖြစ်ကြောင်းနဲ့မဖွယ်မရလောက်တာမရှိကြောင်းတုံ့ပြန်ဖြေရှင်းခဲ့တယ်လို့MSF အဖွဲ့ကလည်းသူတို့လုပ်ငန်းတွေပြန်လည်စတင်ရေးအတွက်အစိုးရကဆောင်ရွက်ပေးဖို့နဲ့ဒီလိုလုပ်ငန်းရပ်ဆိုင်းရတာကြောင့်ကျန်းမာရေးဆောင်ရှောက်မှုလုပ်ငန်းတွေဟာဆူဆူဝါးဝါးကျဆင်းလာနေကြောင်းလွန်ခဲ့တဲ့အပတ်ကသတိပေးထားပါတယ် MSF အဖွဲ့ကိုဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူး MSF အဖွဲ့ရဲ့လုပ်ငန်းတွေရပ်ဆိုင်းခဲ့တာကြောင့်သူတို့ကူညီထောက်ပံ့မှုကိုရယူနေသူတွေဟာလောလောဆယ်အခက်အခဲကြုံတွေ့နေရတယ်လို့အစ္စလမ်ဘာသာဝင်တွေနေထိုင်တဲ့အောင်မင်္ဂလာဒုက္ခသည်စခန်းကဥအောင်ဝင်းကပြောပါတယ
်ဒီ MSF ဖြစ်ဖြစ်ပေါ်ပြီးတော့နောက်ပိုင်းမှာကျွန်တော်တို့ TV ရောကကူးတဲ့အခါမှာဆင်မပြေဘူး MSF ရှိတယ်ကဆိုတော့သူတို့မှာ COVID laboratory ရှိတယ်ကျွန်တော်တို့ဒီ TV ကိုတလိပ်ကိုပေါ်လာလို့ရှိရင်စနေ၄နာရီအတွင်းမှာသူတို့အဖြေပေးတယ်သူတို့ပြန်သွားတဲ့နောက်ပိုင်းမှာဒီဖြစ်သူစင်းကြီးတက္ကသိုလ်ကိုပို့လို့ရှိရင်ပေါ့တလားလို့ချာပြီးတော့နောက်အဖြေရပါတဲ့ရှိမှလည်းရောဂါမရှိဘူးဆိုတော့အဖြေပေးလာတယ်အမြဲတမ်းအဲ့တော့ဒီ TB ရောဂါကဒါများနေတယ်ဒီဖက်မှာကလောလောဆယ
်အခြားဖြစ်ပွားနေတဲ့ရောဂါကတော့ငှက်ဖျားရောဂါဖြစ်ကြောင်းနဲ့အခုအခါမှာအစိုးရရဲ့နယ်လက်ကုသရေးအဖွဲ့ကအောင်မင်္ဂလာစခန်းကိုတပတ်နှစ်ကြိမ်လာရောက်ကုသပေးနေကြောင်းပြောပါတယ်နိုင်ငံတကာကူညီထောက်ပံ့ရေးအဖွဲ့တွေကတော့ရခိုင်ပြည်နယ်မှာအစ္စလမ်ဘာသာဝင်တွေဟာနှစ်ပေါင်းများစွာခွဲခြားဆက်ဆံခံခဲ့ရတယ်လို့ရခိုင်ပြည်နယ်အတွင်းဖြစ်ပေါ်တဲ့ပြည်ပခမှာဒုက္ခရောက်ရသူအများစုဖြစ်ကြောင်းလည်းဖော်ပြကြပါတယ်
။ရန်ကုန်ချေဆိုင် VOA သတင်းတောက်ကိုမိုးစောစူးစီးတင်ပြခဲ့တာဖြစ်ပါတယ်ရှင်။ VOA ကအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားဆင်နိုင်တယ်လို့ကျမတို့ရဲ့အင်တာနက်စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းတိုက်ရိုက်နားဆင်လို့ရပါတယ်။အခုကတော့ဒီမြန်မာအချင်းထောင်ဒီတွေကနိုင်ငံရေးအချင်းသားတွေရဲ့အခြေအနေတွေကိုတင်ပြပေးပါဦးမယ်။သမ္မတဦးသိန်းစင်အစိုးရကမြန်မာနိုင်ငံမှာနိုင်ငံရေးအချင်းသားမရှိတော့ဘူးလို့2013နှစ်ကုန်ပိုင်းလောက်ကပြောထားခဲ့ပြီးမယ်။လက်ရှိအချင်းထောင်ဒီထဲမှာကြံ့နေသေးတယ်လို့နိုင်ငံရေးအချင်းသားများကူညီဆောက်ရှောက်ရေးအသင်းကပြောပါရတယ်။အာနာရှင်ဟောင်းဦးနေဝင်းရဲ့မြေတွေကိုတော့နိုင်ငံတော်ပုံကံမှုဆိုတော့ပုံမှန်တွေနဲ့တရားစွဲဆိုထားပြီးမယ်နိုင်ငံရေးအချင်းသားအဖြစ်သတ်မှတ်မှာမဟုတ်ဘူးလို့လည်းပြောဆိုလိုက်ပါတယ်အပြည့်ဆုံးကတော့ကိုရိုင်းသွားရောက်သတင်းယူခဲ့တဲ့ VOA မြန်မာပိုင်းရဲ့သတင်းတောက်ကိုထက်အောင်ကပြောပြပေးမှာပါရှင
်ယုံကြည်ချက်ကြောင့်အကျဉ်းကျခံထားရတဲ့နိုင်ငံရေးအချင်းသားတွေနိုင်ငံပိုင်းအချင်းထောင်တွေထဲမှာမရှိတော့ဘူးလို့သမ္မတဦးသိန်းစိန်ဆိုရက2013နှစ်ကုန်ပိုင်းမှာပြောဆိုထားခဲ့ပေမဲ့လက်ရှိအချိန်ထိနိုင်ငံရေးအချင်းသား90ကျော်ကျန်ရှိနေသေးတယ်လို့နိုင်ငံရေးအချင်းသားများကူညီစောင့်ရှောက်ရေးအသင်းကကိုတိတ်နိုင်ကပြောပါတယ်
လက်ရှိနိုင်ငံရေးအကျဉ်းသားကကျွန်တော်တို့သတ်မှတ်ထားတဲ့သတ်မှတ်ချက်ကြဆိုရင်22ခုရှိပါတယ်။22ခုရှိတာကကျွန်တော်တို့2013ခုနှစ်အကုန်မှာကြံခဲ့တဲ့နိုင်ငံရေးအကျဉ်းသားဖြစ်တယ်။ဆိုတော့2013မှာနိုင်ငံရေးသားအားလုံးကိုလုပ်ပေးမယ်လို့ကြိုးစားမယ်ဆိုတဲ့ဒီလက်ရှိကော်မတီရောသမ္မတအောင်လုပ်ပေးတာရှိပါတယ်။ဆိုတော့အဲ့ဒီပေါ်မှာ2013ခုနှစ်အကုန်မှာတော့ဒီနိုင်ငံရေးကျွန်တော်သတ်မှတ်ထားတဲ့နိုင်ငံရေးပြည်မှုတွေနဲ့ကြားရတဲ့လူတွေကတော့လွတ်ပေးလိုက်ပြီးတော့အဲ့ဒီလူတွေကလည်းတခြားပုံမှန်တွေနဲ့ဆွဲချက်တင်လာတဲ့အမှုတွေကဆက်ပြီးတော့ခံပြရတဲ့ပုံဖြစ်ပါတယ်
တရားမြတ်တမှုနဲ့ဒန်းတူညီမြရရှိရေးနိုင်ငံသားအခွင့်အရေးတို့အတွက်လှုပ်ရှားဆောင်ရွက်ခြင်းကြောင့်ဖမ်းဆီးထောင်ချခံထားရသူတွေနဲ့2008ဖွဲ့စည်းပုံအခြေခံဥပဒေပါဝင်ဥပဒေတရရက်တို့ကိုကန့်ကွက်ဆန္ဒပြခြင်းတို့ကြောင့်တစ်တန့်ချခံထားရသူတွေကိုသာနိုင်ငံရေးအကျဉ်းသားဖြစ်သတ်မှတ်မှာဖြစ်တယ်လို့နိုင်ငံရေးအကျဉ်းသားဟောင်းမြအဖွဲ့ကသတင်းထုတ်ပြန်ထားပါတယ်အာဏာရှင်ဟောင်းဦးနေဝင်မြို့တွေကိုတော့နိုင်ငံရေးပုံမှန်တွေနဲ့တရားစွဲဆိုခံထားရပေမဲ့နိုင်ငံရေးအကျဉ်းသားဖြစ်သတ်မှတ်ဖို့ဘောင်ဝင်မှုလို့တရားလွှတ်တော်ရှေ့နေဦးကိုနီကပြောပါတယ်
အဲ့ဒီဦးနေဝင်းမြင့်ရယ်ဆက်ဆွဲကြရကဘာတူအတီးနဲ့တရားနဲ့ဆက်ပြက်နဲ့ဆွဲထားတဲ့အတွက်အလိုလိုကိုသူတို့ကဆွဲခံရကောကိုနိုင်ငံရေးပုံမှန်နဲ့ဆွဲခံထားတဲ့အတွက်ဥပဒေအရသူခါကူဝင်နေတာအခုဒီဘက်ကအင်္ဂလိပ်လိုခုရေးထားတဲ့ definition အရဆိုအဲ့ဒီလိုပုံမှန်ကိုအခြေခံဘူးလုံရက်ကိုပဲအခြေခံပြီးတော့အခုရေးထားတယ်ဒါကြောင့်မို့လို့အင်္ဂလိပ်ဖွင့်တဲ့အတိတ်ပဲအတိုင်းဆိုရင်တော့မပါဘူးအဲ့ဒီလိုမျိုးမပါဘူး
နိုင်ငံရေးအကျဉ်းသားများကူညီစောင့်ရှောက်ရေးအသင်းမြန်မာနိုင်ငံ AAPPB နဲ့နိုင်ငံရေးအကျဉ်းသားဟောင်းများအဖွဲ့ FPBS တို့ကဦးဆောင်ကနိုင်ငံရေးအကျဉ်းသားအများအဓိပ္ပာယ်ဖွင့်ဆိုခြင်းဆိုင်ရာလှုပ်ယုံဆွေးနွေးပွဲကိုရန်ကုန်မြို့တင်ငန်းကျွန်းမြို့နယ်ဓမ္မပီယာကျောင်းမှာနှစ်တာကျင်းပပြုလုပ်ခဲ့ပါတယ်ဒီဆွေးနွေးပွဲကရရှိလာတဲ့ရလဒ်တွေကိုလွှတ်တော်ကိုအစိုးတရတင်သွင်းမယ်လို့အမျိုးသားဒီမိုကရေစီဖွဲ့ချုပ်မြန်ကုန်မြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါက်တာဒေါ်မေဝင်းမြင့်ကပြောပါတယ်
ဒီလိုဒီအကျဉ်းမြင့်နိုင်ငံရေးအကျဉ်းသားတွေကိုဖွင့်ဆိုကြရပါတယ်ကျောင်းကိုအခုကြောင်းရဆင်းပြီးတော့အ တိနေနဲ့ဒါမဲ့ဖြစ်တော်ဒီမှာเนาะအဲ့ဒီတော့မဟုတ်ပါဘူးအဲ့ဒီလိုရဲ့ဟိုကုစရီအများစုရှိပါတယ်ဒီကစင်ဒီဝန်လမ်းကြောင်းကနေပြီးတော့သူ့တော်ကနေဒီဖို့အတွက်အစိုးရတရက်နေနဲ့တင်ပါဖို့အဲ့ဒီဆုံးဖြတ်ထားပါတယ်
လက်ရှိမြန်မာနိုင်ငံမှာနိုင်ငံရေးအကျဉ်းသားတတ်မှတ်ချက်တိတိကျကျပြဋ္ဌာန်းထားခြင်းမရှိဘဲယုံကြည်ချက်ကြောင့်ကျဉ်းကျခံထားရတဲ့နိုင်ငံရေးသမားတွေကိုလည်းလုံလောက်တဲ့အခွင့်အရေးမပေးဘဲညှဉ်းပန်းနှိပ်စက်မှုတွေရှိနေခဲ့တယ်လို့အကျဉ်းထောင်တွေထဲမှာလည်းရာဇဝတ်သားတွေနဲ့တဒန်းနဲ့ထားခဲ့တဲ့အတွက်နိုင်ငံတကာကဝေဖန်ထောက်ပြမှုတွေရှိခဲ့ပါတယ်ခင်ဗျာ
ကိုထန်အောင်သတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင် VOA မြန်မာပိုင်းစီစဉ်ရဲ့အင်ကန်နေ့ညပိုင်းအတွက်သတင်းဆောင်မတွေနဲ့သတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲ
တော်ရရှိမြခင်မြန်မာနိုင်ငံမှာပြောပြောနေကြတဲ့အလုတ်ဟုသမျှကုန်ရှိစွာဆိုတဲ့ဇကားဟာဘလောက်အထိမှန်ကန်ပါသလဲအောက်ခြေကအများတကာမလုတ်ချင်တဲ့အလုတ်တွေကိုလုတ်နေသူတွေအပေါ်ကြားနေသူတွေရဲ့ဆက်ဆံရေးနဲ့အမြင်တွေကရောဘလို့ရှိပါသလဲဆိုတာကိုအခုလာမယ့်အင်္ဂါနေ့ညဒက်ရလီလိုင်းအစီအစဉ်မှာဆွေးနွေးကြအောင်ပါခင်ဗျာပါဝင်ဆွေးနွေးလို့သူတွေကျွန်တော်တို့ထံကိုကြိုတင်ဆက်သွယ်နိုင်ကြပါတယ်ကျွန်တော်တို့ရဲ့ယုံဖုန်းနံပါတ်က1239382554ဖြစ်ပါတယ်ဆွေးနွေးလို့တဲ့အကြောင်းအရာတွေကိုအီးမေးလ်နဲ့ဖြစ်စေ MP3 အသံဖိုင်နဲ့ဖြစ်စေပေးပို့ထားလို့ရတယ်ဆိုရင်တော့ကျွန်တော်တို့ရဲ့အီးမေးလ်လိပ်စာက bamis@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့အားလုံးကိုဖိတ်ခေါ်ပါရခင်ဗျာ
။ဒီကနေ့ည9:00နာရီဓာတ်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြမှာဖြစ်ပါတယ်ရှင်။ပါဝင်ဆွေးနွေးကြဖို့ကိုလည်းသောရရှင်များအားလုံးကိုထပ်ပြီးတော့ဖိတ်ခေါ်ပါရစေ။ကျမတို့ရဲ့ VOE ညနေပိုင်းရေဒီယိုအစီအစဉ်တွေကတော့မကြခင်မှာပြီးဆုံးတော့မှာဖြစ်ပါရဲ့ရှင်။အခုထုတ်လွှင့်နေတဲ့ VOE ညနေပိုင်းရေဒီယိုအစီအစဉ်တွေအပြီးမှာတော့ VOE ရုပ်မြင်သံကြားအစီအစဉ်ကိုညနေ9နာရီကနေ9နာရီခွဲအထိ Asia Set 7 ဂျူရုကနေဓာတ်ရိုက်ထုတ်လွှင့်သွားမှာဖြစ်ပါရဲ့ရှင်။အခုကတော့ဂျန်နေသေးတဲ့အချိန်အတွင်းမှာသတင်းအချင်းချုပ်ကိုကိုငင်းချန်းကကြီးညာပေးပါမယ်။
American ပြည်တော်စုအလဲပိုင်း Missouri ပြည်နယ်က Ferguson မြို့ကလေးမှာဆန္ဒပြသူတွေနဲ့ရဲတပ်ဖွဲ့တွေကြားအပြန်အလှန်တိုက်ခိုက်မှုတွေထပ်ပြီးဖြစ်ခဲ့ပါတယ်။လက်နက်မဲ့ဆယ်ကျော်သက်လူမဲတအုပ်ကိုလူဖြူရာရှိတအုပ်ကပစ်တပ်ပြီးတဲ့နောက်ပိုင်းမှာအခုလိုဆန္ဒပြမှုတွေဇက်လိုက်ဖြစ်နေတာပါ။ငြင်းညမ်းစွာဆန္ဒပြရင်ကအကြမ်းဖက်လာတဲ့ဆန္ဒပြသူတွေကိုအဓိကယုံနှိမ်နှင်းရေးတပ်ဖွဲ့ဝင်တွေကလူစုခွဲတဲ့လက်ပစ်ဗုံးမျက်ရည်ရိုးဗုံးတွေသုံးပြီးလူစုခွဲခဲ့ပါတယ်။ဆန္ဒပြသူတွေကမီးလောင်ဗုံးတွေနဲ့ပလင်းတွေကိုလက်နက်အပြည့်စုံတပ်ဆင်ထားတဲ့ရဲတပ်ဖွဲ့တွေကိုပစ်ခဲ့ပါတယ်။အီရန်နိုင်ငံမြောက်ပိုင်းကအစ္စလာမစ်နိုင်ငံဆူနီအစွန်းရောက်တပုံတွေကိုတိုက်ထုတ်နေပြီလို့အီရန်စစ်ဖက်အရာရှိတွေကပြောပါတယ်။အီရန်သမ္မတဟောင်းဆဒမ်ဟူစိန်ရဲ့မွေးရည်မြေဖြစ်တဲ့မြောက်ပိုင်းကတိဂရစ်မြို့ကိုပြန်ရဖို့အတွက်တိုက်ခိုက်မှုတွေကိုဒီကနေ့မနက်အစောပိုင်းမှာစတင်လိုက်တာပါ။ဒီကနေ့အင်္ဂါနေ့ညတကောင်မှာအပြည့်ရရေးတတ်မှတ်ချိန်ကုန်ဆုံးတော့မှာမို့အစ္စရေးနဲ့ဟားမတ်စတာဝန်ရှိသူတွေသာသဘောတူညီချက်မရဘူးဆိုရင်တိုက်ခိုက်မှုတွေထပ်ဖြစ်လာနိုင်တယ်လို့ပါလက်စတိုင်းတွေကသတိပေးနေပါတယ်။မနေ့ကတနင်္လာနေ့ကအပြည့်ရရေးဟာ10ရက်အတွင်း3ချိန်မြောက်ဖြစ်ပြီး24နာရီတက်တန်းတိုးပြီးတဲ့နောက်ပိုင်းမှာအီဂျစ်နိုင်ငံကိုင်ရိုမြို့မှာနှစ်ဖက်စလုံးကအပြည့်ရရေးကိုတွယ်ဝိုက်ပြီးပြင်းပြင်းထန်ထန်ဆွေးနွေးနေကြတာပါ။ယူကရိန်းနိုင်ငံမှာရုရှားလိုလာသူခွဲထွက်ရေးတပုံတွေကတိုက်ခိုက်ခဲ့တဲ့ရင်တန်းကအရက်သား15ဦးရဲ့အလောင်းကိုရယူနိုင်ခဲ့တယ်လို့ယူကရိန်းစစ်ဖက်ကပြောပါတယ်။တိုက်ခိုက်မှုတွေဆက်ဖြစ်နေတဲ့အတွက်စစ်ဖြစ်ဖွားနေတဲ့နိုင်ငံရဲ့အရှေ့ပိုင်းမှာအလောင်းတွေကိုပြန်ရဖို့လှုပ်ဆောင်တာတွေကိုခဏရပ်ဆိုင်းထားရတယ်လို့စစ်ဖက်ပြောခွင့်ရအန်ဒရီလီဆန်ခိုကပြောပါတယ်။ American အခြေစိုက် Foundation တစ်ခုနဲ့ American အစိုးရ Agency တစ်ခုတို့ပူးတွဲပြီးအာရှနဲ့အာဖရိကဒေသမှာတဘာဝဘေးအန္တရာယ်နဲ့ဆင်းရဲမွဲတေစေတဲ့အခြေအနေတွေကိုခံနိုင်ရှိအောင်လို့ American Dollar 100 Billion ပါဝင်တဲ့အစီအစဉ်တစ်ခုကိုကြေညာလိုက်ပါတယ
်။တရင်ချင်းချုပ်ကိုကိုငင်းချန်းကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။ဒီညနေအတွက်အစီအစဉ်ထုတ်လို့ရမှုကတော့မတ်စွန်မွန်ဖြစ်ပါတယ်။ Engineer ကတော့ Joge ဖြစ်ပါတယ်ရှင်။ကျမကသင်္ကီထိုက်ပါ။ VOA American အသံညနေပိုင်းမြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်။နောက်2နာရီအကြာည9နာရီကနေ10နာရီအထိထုတ်လွှင့်မယ့်အစီအစဉ်မှာပြန်ပြီးတော့ဆုံတွေ့ကြရအောင်ပါရှင်။သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းရှင်လန်းချမ်းမြေကြပါစေ။ VOA ကိုနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ရှိပါတယ်ရှင်။
This program has come to you from the Voice of America, Washington.